ပြာယူဆိုရရချက်ခွန်နေနေတည်တည်ပဲပင်စံပင်စံလာကနဲ့နေရာတဲ့ပုံကိုတူဦးစီအိမ်နောင်ဦးစီတူဦးစီဒီရဲ့နိုင်ငံရေးတာဝန်တွေကိုအနယ်မျိုးသားဒီဘော်တွေဒီအဖွဲ့ချုပ်ကတာဝန်တွေကိုကျေပြွန်ခဲ့တဲ့ပုံကိုတူဦးဖြစ်ပါတယ်စီဝါရေးအနေထားနဲ့ဆိုပြာယူဟာပင်စံသားတယောက်ဖြစ်ပါတယ်ကျမကြီးအားဖြင့်လည်းပဲထုတ်တဲ့တဲ့ပိုင်းလေးတွေလည်းရှိတယ်ဒီတွင်ထဲမှာကဒီလိုမျိုးပေါ့က နာသီလလုပ်ပြီးပြလာဆိုမှကြောက်လန့်ပြီးဆက်အောင်လုပ်တဲ့ဖီအားမျိုးအခုဒီဘက်ပိုင်းမှာကျော်ပေးတံဘရောမှချော့ဘရောမှဆက်အောင်လုပ်တဲ့ဖီအားမျိုး
အဲ့တော့ဆရာကြီးဦးစောထေးကဘလူဖီအားမျိုးတွေကြုံလိုက်ရတယ်လဲလို့တော်ဝင်းမြတ်သိပါတယ်လဲ
ဆရာကြီးဦးစောထေးကတော့ဖီအားမျိုးစုံကိုကြုံသွားပါတယ်ဒါပေမဲ့ကျမသူ့ကိုကျော်ဘရောမှကျမမှပြောပါမျိုးမရှိပါဘူးအဲ့တော့ဆရာကြီးဦးစောတရားဆိုလို့ရှိရင်ဒီရဲ့နိုင်ငံရေးလောကဓာတ်ကိုကြမ်းကြမ်းခံနေတဲ့မခံနိုင်တဲ့အခြေအနေမှာနှုတ်ဆက်ရတဲ့ဆိုတဲ့အခြေအနေမျိုးကိုဖြစ်သွားရတာပါ။ဒါမခွန်းနာတော့ဦးဝင်းနိုင်ဦးတို့ပြောတယ်။ဒါကသတင်းစာထဲမှာဘယ်လိုပါတယ်အနောက်မြော်ဝါဒကိုသုံးတယ်ဟဲ့လားနော်။ဒီဘူခွန်းချက်ကသာလျင်တိုင်းပြည်ကိုတီထောင်နိုင်ရလို့မယ်လို့ဖြစ်နေလို့ပါလို့ဆိုတာ။ဒါတွေကတော့ဖီနှုတ်ဆက်လိုက်ရပြီဆိုတဲ့လူပုဂ္ဂိုလ်တို့ဦးစီရေးချင်တာရေးတော့မှတာဝန်ယူရတဲ့အပိုင်းခေါင်းခါရတဲ့အပိုင်းဆိုတာကတော့ဒါလူတိုင်းသိကြပါတယ်။ကျမပြောရဲပါတယ်ဒါဆရာကြီးဦးစောထေးရဲ့စာနာလည်းမဟုတ်ဘူးလို့ဆရာကြီးဦးစောထေးရဲ့ပြောဆိုချက်တွေလည်းမဟုတ်ပါဘူးဒါကသူ့အနေနဲ့ခေါင်းငင်းရတဲ့အပိုင်းတောင်းယူရတဲ့အပိုင်းကျမတို့ပြည်တွင်းထဲမှာနှုတ်ဆက်တဲ့လူတိုင်းခံစားရတဲ့ခံစားရချက်ပါကျမတို့တခြားမလို့ဆရာကြီးဦးစောထေးကိုကျမတို့အမျိုးသားတိမလို့ဒီဖွဲ့ချုပ်အနေနဲ့ကတော့ဒီနေ့နိုင်ငံရေးလောကဓာတ်ကိုအပြင်းနာခံလိုက်ရတဲ့အတွက်ကျမတို့အများကြီးစံနာပါတယ
်တခြားရောလောလောဆယ်ပေါ့လေအမျိုးသားဒီမိုကရေစီဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေအပေါ်မှာဖိအားပေးလာတာမျိုးပေါ့မန္တလေးတိုင်းအတွင်းမှာရောရှိသလား
သိတာပေါ့အခုဒါဟိုတနေ့ကပဲမြင်းညာမျိုးနယ်ကဒါကျမတို့မန္တလေးတိုင်းကိုတော့အတီအကြာသတင်းလာပို့သွားပါပြီကျမတို့မြင်းညာမျိုးနယ်လွတ်တော်ကိုယ်စားလှယ်လက်ဖြစ်ပါတယ်မြင်းညာမျိုးနယ်စီယုံရေးဥက္ကဋ္ဌလည်းစီယုံရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်ဥမမဝင်းစီကိုမြင်းညာမှာရှိရဲအဖွဲ့စီကနေပြီးတော့မှနှုတ်ချက်ဖို့သိန်းကိုချောင်းထဲချီပြီးတော့မှအတိုးမဲ့ရဲအကန့်အသတ်မဲ့လုပ်ငန်းလုပ်ဖို့ဟာရှိကျင်ပါတယ်ဆိုပြီးကန့်နဲ့အပိုင်ရှိတယ်ဥမမဝင်းကသူဟာလုပ်ငန်းလုပ်နေတာမဟုတ်ဘူးနိုင်ငံရေးလုပ်နေတာပါဆိုပြီးတော့မှစကားပြန်လိုက်တယ်လို့ညီမတို့စီကလာပြီးသတင်းပို့ပါတယ်